အခုမနက်ပိုင်းစီစဉ်တွေကိုတော့လန်ဒန်မြို့မှာနေရာ3နေရာလှည့်ပြီးမြန်မာနိုင်ငံသားတွေနဲ့အတူဒေသခံအင်္ဂလိပ်လူမျိုးတချို့ကဒေါက်တာဆန်းစုကြည်ရဲ့အဆိုအရကိုထောက်ခံဆန္ဒပြခဲ့တဲ့အကြောင်းကိုပြောပြပါမယ်ရှင်လန်ဒန်မြို့မှာမနေ့ကဒေသစံတော်ချိန်နေ့လယ်တနားကစပြီးဗြိတိန်နိုင်ငံသားနဲ့မြန်မာမွတ်စလင်တို့ပါပါဝင်တဲ့လူအင်အား400ဝန်းကျင်ရှိတဲ့အင်္ဂလန်ရောက်မြန်မာနိုင်ငံသားတွေဟာဒေါက်တာဆန်းစုကြည်ကိုထောက်ခံတဲ့စံတားပြပွဲတွေကို၃နေရာမှာကျင်းပခဲ့ကြပါတယ်။ဗြိတိန်ပါလီမန်အစအဦးရှိအမှတ်30ဒေါင်းနင်းလမ်းမှာရှိတဲ့ဝန်ကြီးချုပ်ထရီဆာမေရဲ့အင်ရှင်နဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဌာနရဲ့ရှေ့မှာဆန္ဒပြခဲ့ကြတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ဥဆောင်ထုတ်ရှားသူတဦးဖြစ်တဲ့ဒေါက်တာတက်ကိုကူကအခုလိုပြောပြပါဗျ
။ဒီဖြစ်ပေါ်နေတဲ့အခြေအနေမှာဒေါက်တာဆန်းစုကြည်ကလည်းအကောင်ဆုံးလှုပ်ဆောင်နိုင်မယ်ဆိုတာကိုကျွန်တော်တို့ယုံကြည်တဲ့ထောက်ခံတဲ့ဆန္ဒပွဲပါ။ဒေါက်တာဆန်းစုကြည်နဲ့ပြည်သူလူထုပြင်ပြကြတဲ့အဆွေအနောက်မှာနိုင်ငံသားရောမြန်မာပြည်သူပြည်သားများအားလုံးကလည်းအနောက်ကနေပြီးတော့ရပ်တည်တဲ့အကြောင်းကိုဆန္ဒပေါ်ထုတ်ပါတယ်။ကျွန်တော်တို့အားလုံးကဒီအနောက်နိုင်ငံတွေရဲ့မီဒီယာတွေကနေပြီးတော့မဟုတ်မမှန်မယ်နဲ့ဘက်လိုက်ပြီးတော့ပြောဆိုနေတဲ့ပြီးတော့ကျွန်တော်တို့ပြည်သူလူထုတင်မြှောက်ထားတဲ့အစိုးရနဲ့ဒေါက်တာဆန်းစုကြည်ကိုအပုတ်ချပြောဆိုနေတဲ့ဟာတွေကိုလည်းမခံနိုင်တော့မဟုတ်တော့ဘူးသွားပြီးတော့ကျွန်တော်တို့ကဒါဆန္ဒပေါ်ထုတ်တာဖြစ်ပါတယ်
ဒါအပြင်အင်္ဂလန်ရောက်မြန်မာနိုင်ငံသားတွေကရခိုင်ပြည်နယ်ကိုအကူအညီပေးမဲ့အစီအစဉ်တရက်ကိုလည်းစတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းဒေါက်တာတက်ကိုကကအခုလိုပြောပြပါတယ်
ဆုံးခဲ့တဲ့၃ပတ်ကနေကျွန်တော်တို့ဒီမှာသူအကောင့်တစ်ခုလုပ်ထားတယ်ရခိုင်ပြည်မှာပေါ့နော်ဖြစ်ပေါ်နေတဲ့ကြေညာတွေအတွက်ဒုက္ခတွေတွေရောရခိုင်ပြည်မှာကုန်ကြမဲ့အစိုးရကုန်ကြမဲ့ဟာတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အစိုးရကိုကူညီနေတယ်စရတော့ဒေါက်တာဆန်းစုကြည်ရဲ့အတိုင်းအမြန်ရုံးကိုပတ်စံပြုမယ်လို့ကြီးမားပြီးတော့လုပ်တယ်စာမကျန်တစ်ဖက်သွားမယ်ပေါ့နော်ကျွန်တော်တို့လုပ်နေတော့မှာပဲသူအမေစုအောင်တနေ့ကမိန်ကုန်းပြောလိုက်ပြီးတော့ရခိုင်ပြည်နယ်ပြန်လဲထူထောင်ရေးနဲ့ပါအဲ့လိုလူမှုရေးပါညာပါညာအဲ့လိုကော်မတီလားမသိဘူးဖွဲ့လိုက်ပြီးပြောတယ်ဆိုတော့ကျွန်တော်ကအခုအဲ့ဒီကော်မတီကိုလှူပါမယ်။ Fund raise လုပ်တာကပေါင်100,000ကျော်ရပါပါပြီ
။အခုလိုလက်ရှိ NLD အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေကျင်းပခဲ့သလိုကုညီရေးရန်ပုံငွေအတွက်လည်းစတင်ဆောင်ရွက်နေတဲ့အပြင်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတွေကိုဒေါက်တာဆန်းစုကြည်ရဲ့အစိုးရကသာလျှင်ဖြေရှင်းနိုင်မှာဖြစ်တဲ့အတွက်ဒီအစိုးရအနေနဲ့ဒေါက်တာဆန်းစုကြည်ရဲ့အစိုးရကိုကုညီပေးဖို့ဒေါက်တာဆန်းစုကြည်နဲ့အတူလက်တွဲပြီးဒေါက်တာဆန်းစုကြည်ကိုထောက်ခံပေးဖို့မြန်မာနိုင်ငံသားတွေစုပေါင်းလက်မှတ်ရေးထိုးထားတဲ့မြစ်တာရက်ခံစာကိုလည်းဝင်ကြီးချုပ်ထရီဆာမေစီကိုလိမ့်မှုတက်ပြီးအောက်တိုဘာလ19ရက်